Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်နိုဝင်ဘာလ29ရက်တနင်္လာနေ့ညနေခင်6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ19.25ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပဲရှင်။ကျမနင်္ဂလာပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုမက်ဧသန်စင်နဲ့အတူကြီးညာပေးပါပါပိုယဟန်မင်းကြီး Francis ဒီကနေ့နေ့လယ်ပိုင်းကရန်ကုန်မြို့ကိုရောက်ရှိလာတာမှာတောင်းနဲ့ချီတဲ့လူတွေကချူစွန်းလို့ဆက်ခဲ့ကြပါတယ်ဘင်္ဂလားဒေ့ရှ်သမရအဗ်ဒူဟာမစ်ဟာမြန်မာနိုင်ငံဘက်ကထွက်ပြေးလာသူတွေနေထိုင်တဲ့ဘလူးခါလီဒုက္ခသည်စခန်းကိုမနေ့ကသွားရောက်ခဲ့ပါတယ်ယေမန်နိုင်ငံဟာကလေးတငယ်တွေအတွက်နေထိုင်ဖို့မသင့်တဲ့အဆူအဆုံနိုင်ငံတွေထဲမှာပါဝင်နေလို့အရှေ့လေပိုင်းကြီးက UNICEF အကြီးအကဲတူကပြောကြားလိုက်ပါတယ်ဒီလိုထိုင်တဲ့အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပါရှင်ချစ်ချင်းမြတ်တာနဲ့ညီညာချင်းဆိုတဲ့သတင်းစကားနဲ့အတူပိုယဟန်မင်းကြီး Francis ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာတဲ့သတင်းမှာကြားဖို့ရှိတာကတော့
အဓိကတော့ကျမတို့ကချင်ပြည်နယ်မှာတော့ညီချမ်းကြီးပေါ့နော်အဲ့တော့ပေါ့အဓိကဘယ်လိုပြောမလဲဒီချစ်ချင်းမြတ်တာနဲ့ညီချမ်းကြီးပေါ့နော်ဒါအကုန်လုံးကျမတို့ကချင်လူမျိုးတွေတော်တော်များတယ်ဒီတော့ကောင်းကြီးခံစားချင်တာပေါ့နော်
ပိုယဟန်မင်းကြီးကိုကြိုဆိုဖို့ကချင်ပြည်နယ်ဟိုပင်မြို့ကနေလာသူတူပြောတော်ရပါရှင်အပြည့်စုံကတော့မကြခင်ကြားကြမှာပါကြအပြင်တရုတ်အစိုးရရဲ့ဖိတ်ကြားချက်အရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာမကြခင်မှာပီကင်းမြို့ကိုချစ်ကြည်ရဲ့ခီးစဉ်သွားရောက်ဖို့ရှိနေတဲ့တဲ့နဲ့ရခိုင်တပ်မတော်အေအေနဲ့မြမတပ်မတော်တို့ကြားတိလအစမိုင်းကနေဒီကနေ့ထိရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဒေသတွေမှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတဲ့အကြောင်းတွေကိုကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးသတင်းတွေကိုကိုအောင်နဲ့မအီတန့်စင်တို့ကပြောပြပေးကြပါအောင်ရှင်
ပေါ်ယဟမင်းကြီး Francis ဒီကနေ့နေ့လယ်ပိုင်းကရန်ကုန်မြို့ကိုရောက်ရှိလာတာမှာလူထုကချူစွန်းနှုတ်ဆက်ခဲ့ကြပါတယ်။လေးရကြာခီးစဉ်ဖြစ်မြန်မာနိုင်ငံကိုရောက်လာတဲ့ပေါ်ယဟမင်းကြီးကိုလေးစိတ်နဲ့ပေါ်ယဟမင်းကြီးတက်ကုန်မဲ့ရန်ကုန်ကိုင်းကျုံဆရာတော်ကြီးလည်းဖြစ်ကာဒီနယ်ယဟန်အမတ်လည်းဖြစ်တဲ့ Charles Mambo ရဲ့တင်ပြလန်းကနေရင်စီသွားရလမ်းတစ်လျှောက်မှာတိုင်းရင်းသားဝစ်စုံတွေဝစ်ဆင်ထားကြသူတွေအထူးအမှုတွေမြန်မာနဲ့ဒီအဖြူနဲ့ဝါယံဗာတီကန်အလံငယ်လေးတွေဝေယံပြီးတော့တောင်းနဲ့ချီတဲ့လူတွေကကြိုဆိုခဲ့ကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေမွတ်စလင်သိမ်းတဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားခဲ့ကြပြီးတော့လူသားချင်းစာနာစရာဖြစ်ရဲ့ကြီးတစ်ခုအဖြစ်နိုင်ငံတကာကဖော်ပြပြောဆိုနေကြချိန်မှာပိုယဟန်မင်းကြီး Francis မြန်မာနိုင်ငံကိုရောက်လာတာပါ။ဒီခီးစဉ်အတွင်းမြန်မာလူမှုအတိုင်းဝိုင်းမှာလက်မခံတဲ့ဒီရိုဟင်ဂျာဆိုတဲ့ဇာတ်ရက်ကိုအသုံးမပြုဖို့ရန်ကုန်မြို့ဒီကက်သလစ်အတိုင်းဝိုင်းကပိုယဟန်မင်းကြီးကိုတိုက်တွန်းထားပါတယ်။ပေါ်ယဟန်မင်းကြီးဟာဒုက္ခရောက်နေသူတွေလူနည်းစုတွေလူတိုင်းဝိုင်းကကြင်ခံထားသူတွေကိုစာနာတနာလေးရှိပြီးသူတို့အရေးအတွက်ထုတ်ဖော်ပြောလို့ရှိပါတယ်။ Peace and Love ငြိမ်းချမ်းမှုနဲ့ချစ်ချင်းမေတ္တာဆိုတဲ့သတင်းစကားနဲ့အတူမြန်မာနိုင်ငံကိုရောက်လာတဲ့ပေါ်ယဟန်မင်းကြီး Francis ဟာမြန်မာအရသာကောင်းဆောင်တွေစစ်ဘက်ကတာဝန်ရှိသူတွေအပြင်လူလူနဲ့လည်းတွေ့ဆုံမှုစီစဉ်ထားပါတယ်။မြန်မာနိုင်ငံမှာကက်သလစ်သာသနာထွန်းကားခဲ့တဲ့နှစ်ပေါင်း900အတွင်းပေါ်ယဟန်မင်းကြီးတပါးမြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့ခီးစဉ်ဖြစ်ပိုယဟန်မင်းကြီး Francis မြန်မာနိုင်ငံကိုရောက်လာတာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေမကြခင်မှာသူတို့နေရက်ကိုဘေးကင်းကင်းနဲ့ပြန်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းတင်းတွင်နေက Causes ဘဇာခရိုင်ဘလူခါလီဒုက္ခသည်စခန်းကိုသွားရောက်တဲ့ဘင်္ဂလားဒေ့ရှ်သမရအဗ်ဒူဟာမစ်ကပြောဆိုလိုက်ပါတယ်
ဆုံးရမလို့နားတစ်တယ်မနီအေတာအလုချနာဂျုံဟောပဲတော်လေအေတာအစတစ်
ဒီစကန်နာမနီထိုင်သူတွေဟာသူတပားကိုထိခိုက်အောင်တိုက်ခိုက်မဲ့သူတွေမဟုတ်ပါဘူးမြန်မာနိုင်ငံနဲ့သဘောတူညီချက်ရဖို့အချိန်ရအောင်မှာဖြစ်ပေမဲ့အကောင်းမြင်မျှော်လင့်ပါတယ်အချိန်တွေကတဖြည်းဖြည်းနဲ့တိုးတက်မှုရှိလာသလိုနိုင်ငံတကာဖိအားတွေလည်းတိုးလာနေတဲ့အကြောင်းအကောင်းမြင်မျှော်လင့်တဲ့အကြောင်းသမရအဗ်ဒူဟာမစ်ကပြောသွားတာပါရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်သွားကြတဲ့ဒုက္ခသည်တွေပြန်လာနိုင်ရေးအစီအမံတွေနဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားနိုဝင်ဘာလ23ရက်နေ့ကသဘောတူလက်မှတ်ထိုးခဲ့ကြပါတယ်1992ခုနှစ်သဘောတူညီချက်နဲ့အညီနေရဲစွန့်ခွာသွားသူတွေကိုစနစ်တကျစီစစ်လက်ခံတဲ့နေရာမှာလိုက်နာဆောင်ရွက်ရမယ့်အထွေထွေမူပေါင်းတွေမူဝါဒရေးရာအစီအမံတွေကိုလက်မှတ်ထိုးခဲ့ကြတာဖြစ်ပါတယ်ပြန်ရောက်လာမဲ့ဒုက္ခသည်တွေကိုနေရာအတိအကျအခြေချနိုင်အောင်ပြင်ဆင်ပြီးတော့သက်တည်ကန်စီစစ်ရေးကတ်တွေထုတ်ပေးဖို့မြန်မာနိုင်ငံဘက်ကသဘောတူထားတဲ့အကြောင်းရိုက်တာသတင်းမှရေးပေမဲ့လည်းအသေးစိတ်ချက်လက်တွေကိုတော့နှစ်ဖက်စလုံးကထုတ်ပြန်ကြေညာတာမရှိသေးပါဘူး
ပါကစ္စတန်နိုင်ငံမှာအစ္စလာမစ်အဖွဲ့တွေရဲ့သုံးဘက်ကြားကန့်ကွက်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ပြည်အောင်စုအစိုးရတရားရေးဝန်ကြီးယာရုကနေနှုတ်ထွက်လိုက်ပါတယ်ဆန္ဒပြပွဲတွေအကြောင်းမြို့တော်အစ္စလာမဘတ်နဲ့တခြားမြို့တွေကိုဆက်သွယ်တဲ့လမ်းမကြီးတွေပိတ်ဆို့ကုန်ခဲ့ပါတယ်စနေနေ့တုန်းကတော့နေရာနှက်မှာအုပ်စုလိုက်ဆန္ဒပြကြတဲ့လူအုပ်ကြီးကိုရဲတပ်ဖွဲ့ကဖြိုခွင်းမှုကျူးစားခဲ့တဲ့အချိန်မှာအကြမ်းဖက်တဲ့အခြေအနေထိရောက်သွားပြီးလုံခြုံရေးတပ်ဖွဲ့ဝင်တရားကျော်နဲ့ဆန္ဒပြသူဒါဇင်ပေါင်းများစွာထိခိုက်ဒဏ်ရာရခဲ့ကြပါတယ်ရွေးကောက်ပွဲကျန်းသစ္စာကျင်းဆိုချက်တစ်ခုကိုအနည်းငယ်ပြင်ဆင်ဖို့လှုံ့ဆော်ခဲ့တာကြောင့်ဒါဟာသူတို့ရဲ့ဘာသာရေးယုံကြည်မှုကို သေးသိမ်းအောင်လုပ်တာဆိုပြီးဘာသာပေါင်းစုံကုစားပြုနိုင်ငံရေးပါတီတွေကတရားရေးဝန်ကြီးဇာဟစ်ဟာမစ်နှုတ်ထွက်ဖို့တောင်းဆိုခဲ့တာပါအစိုးရဘက်ကတော့ပြင်ဆင်ချက်ကိုရုံးစည်းတယောက်မှောင်ရင်းဖော်ပြခဲ့တာလို့အကြောင်းပြပြီးနောက်ပိုင်းပြင်ပြင်ခဲ့ပါတယ်စနပြပွဲတွေကြောင့်မျိုးရင်းသူနာပြုရင်တွေအချိန်မီစေရင်ကိုမရောက်နိုင်တဲ့အထိလမ်းတွေပိတ်ဆို့ခဲ့ပြီးခလင်းငယ်တူအပါဝင်လူနှစ်ဦးထက်မနည်းသေဆုံးခဲ့ပါတယ်။လာဟိုနဲ့ကရာချီမြို့တွေအပါဝင်တခြားမြို့ကြီးတွေကိုလည်းစနပြပွဲတွေကူးဆက်သွားခဲ့ပါတယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းကအမြင့်ဆုံးမီးတောင်အာဂွန်ကနေလှုပ်ရှားမှုတွေရှိလာပြီးတော့မီးခိုးနဲ့ပြားတွေလည်းထွက်နေတာကြောင့်ဘာလီကျွန်းကိုလာရောက်လည်ပတ်သူတွေအတွက်တာဝန်ရှိသူတွေကမီးတောင်အန္တရာယ်သတိပေးချက်ကိုအဆင့်ထက်တိုးလိုက်ပါတယ်။မီးတောင်ချော်တွေကြောင့်မြေပြိုမှုမီးတောင်ကအပျက်စီးတဲ့ရေတွေကြောင့်တောင်ဆောင်တလျှောက်ရွှန့်စီးကြောင်းကြီးဖြစ်နေပါတယ်။လှုပ်ရှားမှုတွေရှိနေတဲ့မီးတောင်တဝိုက်ကိုအန္တရာယ်ဆုံးအဖြစ်နဲ့တာဝန်ရှိသူတွေက10ကီလိုမီတာအထိတိုးချဲ့သတ်မှတ်ထားပြီးတော့မီးတောင်နားမှာနေတဲ့လူပေါင်း3000လောက်ထိဘေးကင်းရာကိုရွှေ့ပြောင်းနိုင်ဖို့အတွက်ပြင်ဆင်နေကြပါတယ်။မီးတောင်ကနေထွက်တဲ့ချော်ရည်နဲ့အေးပျော်နေတဲ့ကြောက်ခဲတွေကတောင်ဆောင်တလျှောက်ရှန်ကျလာနိုင်တယ်လို့အမျိုးသားသဘာဝဘေးရန်ရဲ့ကာကွယ်ရေးအေဂျင်စီကဆူတိုပိုပူနိုနူဂိုဟိုကဒေသခံတွေကိုတတိပေးထားပါတယ်။မီးတောင်ကပေါက်ကွဲမှုတွေကိုမိုင်ဝေးကြီးကနေတောင်ကြားရပြီးတော့မီးတောင်ထက်ကမီးညွန့်တွေကိုလည်းတွေ့နိုင်ပါတယ်။သတိပေးချက်အစ်စ်မြင့်တဲ့အတွက်ဘာလီကျွန်းလေစိတ်ကိုတင်းလာတဲ့အစောပိုင်းကလေးကပိတ်လိုက်ရပြီးတော့လေချောင်း445လိုင်းဖြတ်သိမ်းလိုက်ရတာကြောင့်ခီးတဲ့9900ရဲ့ခီးစဉ်တွေပြတ်ခဲ့ရပါတယ်။ဘာလီကျွန်းကနေပြန်လို့မရပဲဖြစ်နေတဲ့ခီးသွားတချို့ကတော့ရောက်တုံးရောက်ခိုင်ဒီမီးတောင်ပေါက်တာကိုကြည့်ဖို့လေးလာရေးစခန်းကိုသွားကြတဲ့အကြောင်းရိုက်တာသတင်းကဖော်ပြထားပါတယ်။ဒီမီးတောင်ဟာဆိုရင်ပြီးခဲ့အင်္ဂါနေ့ကစပြီးတော့လှုံ့ရှားမှုတွေရှိလာခဲ့တာဖြစ်ပြီးတော့မီးခိုးပြားတွေတင်ကိုးတွေထွက်နေတာဖြစ်ပါတယ်။1963ခုနှစ်တုန်းကဒီမီးတောင်ပေါက်ကွဲခဲ့ပြီးတော့လူတစ်ထောင်နီးပါးသေဆုံးခဲ့ရပါတယ်။ဆူမာထရာကျွန်းကစီနဘုံမီးတောင်ကိုလည်းစီနဘုံမီးတောင်ကိုလည်း2013ခုနှစ်ခရဲကမီးတောင်ရွှေဖြစ်သတ်မှတ်ထားပြီးတော့စောင့်ကြည့်ရမယ်ပောက်ကွဲနိုင်တဲ့မီးတောင်စီးမထည့်သွင်းထားပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
တင်လာနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်။အီဂျစ်နိုင်ငံဆိုင်9ဒေသကဒီပလီတစ်ခုမှာဝိပုစုတောင်းနေသူတွေကိုအကြမ်းဖက်သမားတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးလူပေါင်း305ဦးသေဆုံးတယ်လို့128ဦးဒဏ်ရာရခဲ့တာကြောင့်ဝန်ထဲပူဆွေးနေကြပေမဲ့နှစ်စဉ်ကျင်းပမယ်ဖြစ်တဲ့တမန်တော်မိုဟာမက်ရဲ့မွေးနေ့ပွဲတော်ကိုစီစဉ်ထားတဲ့အတိုင်းကျင်းပသွားမယ်လို့ဆူဖီမူဆလင်တွေကပြောကြားလိုက်ပါတယ်။တောင်ကြောင်လေးကတိုက်ခိုက်မှုနဲ့ပတ်သက်လို့ဘသူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောကြခဲ့တာမျိုးမရှိသေးပေမဲ့အဲ့ဒီဒီဆူဖီမွတ်စလင်တွေဟာအယ်ရာဒါပလီမာဝိပ္ပိရာကြောင့်အခုလိုတိုက်ခိုက်ခံရတာဖြစ်တယ်လို့အီဂျစ်လူထုကယုံကြည်နေကြတာပါဆူဖီမွတ်စလင်တွေဟာအစ္စလမ်ဘာသာအတွင်းလျှို့ဝှက်ဂိုင်းဖြစ်ရှုမြင်ခံရသူတွေဖြစ်ပြီး IS သွေးကြွတွေကလည်းဒိဋ္ဌိတွေအဖြစ်ရှုမြင်ထားတာပါလာမယ့်တောင်ကြောင်လေးမှာတမန်တော်မိုဟာမက်ရဲ့မွေးနေ့ကိုမြို့တော်ကိုင်ရိုကအယ်ဟော့ဆန်ပလီကြီးအပါဝင်နိုင်ငံတော်ဝမ်းမှာကျင်းပသွားမှာဖြစ်တယ်လို့ဆူဖီမွတ်စလင်တွေကပြောပါတယ်။ဘာသာရေးဆရာတဦးကဒီစတင်တရားဟောကနေ့မှာတိုက်ခိုက်တပ်ဖြတ်ခံခဲ့ရသူတွေအတွက်300ကျော်ဝန်ထဲပူဆေးခြင်းအထိမ်းအမှတ်ကျင်းပဖို့အီဂျစ်သမ္မတအဗ်ဒယ်ဖတာ LCC ကညွှန်ကြားထားပြီးအဲ့ဒီအကြမ်းဖက်သမားတွေကိုပြင်းပြင်းထန်ထန်လက်တုံပြန်တိုက်ခိုက်သွားမယ်လို့ပြောပါတယ်။ခမန်းကြီးလူ900လောက်ဝိပုစုတောင်းနေချိန်မှာအကြမ်းဖက်သမား30လောက်ဟာတနက်တွေလက်ပစ်ဘုံတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့အဲ့လိုတိုက်ခိုက်ခံရသူတွေကိုကယ်တင်ဖို့လူနာတင်ကားနဲ့ရောက်လာတဲ့ကယ်ဆယ်ရေးသမားတွေကိုဗလီကထွက်ခွာချိန်မှာအချမ်းဘက်သမားတွေကပြစ်ခတ်သွားပါသေးတယ်ခင်ဗျာ
ကျူးမားနိုင်ငံကိုကက်စထရိုမီတာစုဝင်တွေကပဲအစဉ်ဆက်အုပ်ချုပ်လာခဲ့မှုကိုရပ်နိုင်ဖို့အတွက်ပြည်내ရက်ွက်အုပ်ချုပ်ရေးမှုတွေကိုရွေးချယ်မဲ့ရွေးကောက်ပွဲအတွက်မဲဆန္ဒရှင်ထောင်နဲ့ချီနဲ့အတူလက်ရှိကျူးဘားသမ္မတရာအူကက်စထရိုကတနင်္ဂနွေနေ့တုန်းကမဲပေးခဲ့ပါတယ်ကျူဘာခေါင်းဆောင်ဖီဒယ်ကက်စထရိုတည်ဆုံတဲ့တနှစ်ပြည့်အခမ်းအနားပြီးနောက်တရက်မှာပဲကွန်မြူနတီပါတီကြီးကြပ်တဲ့ရွေးကောက်ပွဲကျင်းပတာပါဒီရွေးကောက်ပွဲကကောင်စီနေရာ12500မှာအတိုက်ခံကိုယ်စားလှယ်လောင်းတွေမပါဝင်ပေမဲ့လည်းမဲဆန္ဒရှင်တွေအနေနဲ့အနီးအနားပြည်နယ်ရက်ွက်တွေမှာစည်းရင်းပေးထားတဲ့ဝင်ရွေးခံမဲ့အုပ်ချုပ်ရေးမှူး3000တဲကနေရွေးချယ်နိုင်ကြပါသေးတယ်ဒီအုပ်ချုပ်ရေးမှူးတွေရွေးချယ်တဲ့ရွေးကောက်ပွဲဟာကျူဘာပြည်သူတွေတိုက်ရိုက်မဲပေးရွေးကောက်တင်မြောက်နိုင်တဲ့တခုတည်းသောရွေးကောက်ပွဲလည်းဖြစ်ပါတယ်နောက်ပိုင်းမှာတော့ရာဒူးပိုကြီးရဲ့အစိုးရနေရာတွေအတွက်ပြည်သူတွေရွေးချယ်နိုင်မဲ့လမ်းစာလည်းဖြစ်ပါတယ်ရာဟုကက်စထရိုကသူ့ရဲ့9နှစ်ကြာသမ္မတတန်းနှစ်ခါပြန်ပြီးတာဝန်ယူပြီးရင်သမ္မတရာဒူးကနေဆင်းပေးမဲ့အကြောင်းပြောထားပြီးတော့ဖေဗရူလာမှာကျင်းပမဲ့ပြည်နယ်နဲ့တနိုင်ငံလုံးဆိုင်ရာရွေးကောက်ပွဲမှာတော့ရာဟုကက်စထရိုနေရာကိုဆက်ခံမဲ့သမ္မတကိုရွေးကြမှာပါကျူဘာဒေါ်လာရေးကိုဖီဒယ်ကက်စထရိုဦးဆောင်ခဲ့တဲ့1959ခုနှစ်ကစပြီးတော့ကက်စထရိုညီကိုတွေကပဲအစိုးရကိုဦးဆောင်ခဲ့ရလည်းဖြစ်ပါတယ်
ယမန်နိုင်ငံဟာကလေးသူငယ်တွေအတွက်နေထိုင်မှုမတင်တဲ့အဆိုးရွားဆုံးနိုင်ငံတွေထဲမှာပါဝင်ပြီးပြည်ပခောက်တွေအတွင်းမှာပါဝင်တဲ့အဖွဲ့တွေအနေနဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့နိုင်ရေးခွင့်ပြုပေးဖို့အရှေ့အလယ်ပိုင်းကြီးရာ UNICEF ညွှန်ကြားမှုကတိုက်တွန်းလိုက်ပါတယ်။ UNICEF အနေနဲ့ကာကွယ်ဆေးနှစ်တန်းလောက်စံနာလီစိတ်ကိုစနေနေ့ကပို့ဆောင်ပေးနိုင်ခဲ့ပေမဲ့ဒီချိန်နဲ့တော့ရက်တော်မသွားသေးဘူးလို့ဂျော်ဒန်နိုင်ငံအာမန်မြို့မှာ Mr. Gareth Capellari ကဒီသတင်းတောက်တွေကိုတနင်္ဂနွေနေ့မှာပြောပါရယ်ဒုက္ခသည်တွေအတွက်နောက်ထပ်အထောက်ပံ့ပစ္စည်းတွေပေးပို့ဖို့လိုနေပြီးရေစားစားတောက်ရေတန့်ဆေးပြားနဲ့ဝမ်ပြဲဝမ်ရှော့ကာလာဝမ်ယောဂအတွက်ကုသဆေးဝါးတွေတင်ဆောင်ထားတဲ့တင်မောတွေဟိုဒိုက်တာမျိုးစိတ်ကန်းကိုတောက်ရောက်နေပြီလို့လဲကက်ပလာရီကပြောပါရယ်ရေမနိုင်ငံကကလင်းငယ်70တန်းကျော်ဟာအခုညီတွေအကြီးအကျယ်လိုအပ်နေပြီးဒီအရေအတွက်ဟာရေမနိုင်ငံရဲ့ကလင်းငယ်အာလိုနီဘာအရေအတွက်ဖြစ်တယ်လို့လဲဆိုပါရယ်ဒါစီကာဝဲလို့ရတဲ့ဒီယောဂါတွေဖြစ်ပေမဲ့လည်း10မိနစ်တိုင်းမှာကလင်းငယ်တယောက်ဆုံးမနေတာကြောင့်ဒီစစ်ပွဲဟာကလင်းငယ်တွေအပေါ်ချီလို့နေစစ်ပွဲဖြစ်တယ်လို့ Mr. Capellari ကပြောပြီးတော့ပြည်ပခါမှာပါဝင်တဲ့အုပ်စုတွေအနေနဲ့တာဝန်သိသိဆောင်ရွက်ကြဖို့သူကတိုက်တွန်းပါတယ်
မြန်မာပြည်အောင်စု Las Vegas မြို့မှာမနစ်တင်းနေနေတော့ကကျင်းပတဲ့2019ခုနှစ်မေစကြဝလာပြိုင်ပွဲအတွင်းမှာတောင်အာဖရိကကိုကူစားပြုတဲ့အသက်22နှစ်အရွယ်ဒီမီလီချ်နယ်ပီတာစ်ကမေစကြဝလာသရဖူစုခုရရှိသွားပါတယ်။ဒီသရဖူနဲ့တခြားဆွေတွေကိုရရှိမဲ့ကာလအတွင်းနယ်ပီတာစ်ဟာနယူးယောက်မြို့မှာရှိတဲ့အဆင့်မြင့်ဆိုင်ခန်းတိုက်ခန်းတစ်ခုမှာနေထိုင်ခွင့်လည်းရမှာဖြစ်ပါတယ်ရှင
်တင်းလာနေညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုကွန်အောင်နဲ့မအီတန်စင်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာတွေ့နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့တင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ချစ်ချင်းမြတ်တာနဲ့ငြိမ်းချမ်းခြင်းဆိုတဲ့သတင်းစကားနဲ့အတူပိုယဟန်မင်းကြီး Francis Deaconess မြန်မာနိုင်ငံကိုရောက်ရှိလာပါပြီ။ရန်ကုန်လေးစိတ်ကနေပိုယဟန်မင်းကြီးတဲခိုတဲ့နေရာအထိရန်ကုန်မြို့လမ်းတစ်လျှောက်မှာအနေနဲ့အရရကရောက်နေကြတဲ့ကက်သလစ်ဘာသာဝင်အမျိုးများစောင့်ကြိုနှုတ်ဆက်ခဲ့ကြပါရယ်။ပိုယဟန်မင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်စတင်တဲ့ပထမနေ့ခီးစဉ်အကြောင်းကိုရန်ကုန်မြို့ကနေမဆူမြမွန်ကဆက်ပြီးတင်ပြပါမယ်ရှင်။
မြန်မာနိုင်ငံမှာကက်သလစ်သာသနာထွန်းကားတဲ့နှစ်ပေါင်း900အတွင်းပိုယဟန်မင်းကြီးတပါးမြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့ခီးစဉ်အဖြစ်ပိုယဟန်မင်းကြီး Francis မြန်မာနိုင်ငံကိုရောက်လာတာဖြစ်ပါတယ်။ကက်သလစ်ဘာသာဝင်တွေအတွက်အကြီးမြတ်ဆုံးဘာသာရေးခေါင်းဆောင်ကြီးလည်းဖြစ်ကမ္ဘာမှာလေးစားခံရတဲ့ခေါင်းဆောင်တစ်ယောက်လည်းဖြစ်တဲ့ပိုယဟန်မင်းကြီး Francis မြန်မာနိုင်ငံကိုတကူးတကရောက်လာတဲ့အတွက်နိုင်ငံတော်နယ်စုံကပြည်သူတွေရန်ကုန်မြို့ကိုလာပြီးကြိုဆိုကြတာကိုတွေ့ရပါတယ်။ရန်ကုန်စံတော်ချိန်နေ့လယ်တနားလောက်မှရောက်လာတဲ့ပိုယဟန်မင်းကြီးကိုကြိုဆိုနိုင်ဖို့အတွက်ကက်သလစ်ဘာသာဝင်တွေဟာတနင်္လာနေ့အစောပိုင်းကစိတ်အားထက်သန်စွာနဲ့စောင့်နေခဲ့ကြတာပါရန်ကုန်လေစိတ်ကနေပိုယဟန်မင်းကြီးတဲခုမဲ့ရန်ကုန်ဂိုင်းချုပ်ဆရာတော်ကြီးလည်းဖြစ်ကာဒနယ်ရခိုင်အမတ်လည်းဖြစ်တဲ့ Charles Mambo ရဲ့တိမ်ပြူလန်းကနေအိမ်စီသွားရလမ်းတစ်လျှောက်နေရာ6နေရာမှာကက်သလစ်ဘာသာဝင်တွေစောင့်ကြိုနှုတ်ဆက်ကြပါတယ်ကက်သလစ်ဘာသာဝင်9သိန်းလောက်သာရှိတဲ့မြန်မာနိုင်ငံစီကိုပိုယဟန်မင်းကြီးတပါးလာရောက်တဲ့အတွက်ဘာသာဝင်တွေအင်မတန်မှဝမ်းသာနေကြသလိုပိုယဟန်မင်းကြီးကိုတွေ့ရဖို့ပိုယဟန်မင်းကြီးရဲ့တရားတွေကိုကြားရဖို့ဆိုတဲ့မျှော်လင့်ချက်တွေနဲ့နေဆောင်ကနေရန်ကုန်မှာရောက်နေကြတာပါ
အဓိကတော့ကျွန်တော်တို့ကချင်ပြည်နယ်မှာတော့ညီချင်းကြီးပေါ့နော်အဲ့တော့ပေါ့အဓိကဘယ်လိုပြောမလဲဒီချစ်ချင်းမြတ်တာနဲ့ညီချင်းကြီးပေါ့နော်ဒါအကုန်လုံးကျွန်တော်တို့ကချင်လူမျိုးတွေတော်တော်များတဲ့ဒီအတွက်ကောင်းကြီးခံစားချင်တာပေါ့နော်ဒါကိုအဓိကမျှော်လင့်တာပေါ့ဒီလိုလာရဲဆိုတာအဓိကဟိုကိုကလည်းဒီပိုယမင်းကြီးဆိုတာအဲတက်တက်မှာတစ်ခါပေါ့နော်ကျမတို့ကုံအဲတုံတုံကျုံခဲအခွင့်အရေးပေါ့ဒီကောင်းပိုယမင်းကြီးရဲ့မိစားတရားမှာပါဝင်ချင်တာပေါ့နော်ဒါဒီကောင်းကြီးမင်္ဂလာခံချင်တယ်ပြီးတော့ကျမတို့ရဲ့ဒီဖျားပြီးရင်ပေါ့အဲကျမတို့ဘာသာမှာဆိုတာပိုယမင်းကြီးပေါ့နော်အဲ့လိုဟိုအဲ့ဆိုဘာဖြစ်ပြောကျမတို့ဒါအတင်းတော်ရဲ့အကြီးကြီးလည်းဖြစ်တယ်ပေါ့နော်ကျမတို့ခရစ်ယာန်တွေကိုလုံးရဲ့ဟိုခရစ်ယာန်ဖခင်ဆက်လက်မမောင်းပေါ့နော်အဲ့လိုမျိုးဆိုတာကောင်းကြီးခံယူချင်တာပါအဓိက
ကချင်ပြည်နယ်ဟိုပင်မြို့ကလာသူဂရက်ခွန်ကြီးဖြစ်ပါတယ်။ဗမော်မြို့ကလာတဲ့ကိုလွင်မိုးဦးကလည်းမြန်မာနိုင်ငံကကက်သလစ်ဘာသာဝင်တွေရဲ့အင်အားကိုပြခွင့်ရတဲ့အတွက်ဂုဏ်ယူတယ်လို့ဆိုပါတယ်
။သူကကမ္ဘာအတိမပြုခံရတဲ့ဒီလူတယောက်ဖြစ်တဲ့အတွက်နော်ကျွန်တော်တို့အနေနဲ့လည်းဒီမြန်မာနိုင်ငံမှာဆိုရင်အခုတသက်မှာတစ်ခါပဲလာရောက်တွေ့ဆုံရတဲ့အတွက်ကျွန်တော်တို့အနေနဲ့ဒါအိုက်တောင်ဂုဏ်ယူဝမ်းသာမိပါတယ်ဟုတ်ကဲ့ကျွန်တော်တို့ပြောမယ်ဆိုရင်တော့အခုကနိုင်ငံရေးလည်းမငြိမ်းမချမ်းဖြစ်နေတဲ့အချိန်မှာကျွန်တော်တို့အခုလိုလာရောက်ပြီးရဲ့နော်အားပေးရဲ့ကျွန်တော်တို့အခုလိုဒီကက်သလစ်ဘာသာဝင်တွေဒီလောက်ကြီးရှိရဲ့ဒီမှာပေါ့သူအတွက်တိုးထိန်နေရှိရဲ့ဆိုတော့ကျွန်တော်တို့ပြခေါ်ပြီးပြတဲ့အနေနဲ့ကျွန်တော်အနေနဲ့မြင်တယ်အဲကျွန်တော်ဒါအိုက်ဂုဏ်ယူမိပါတယ်ကျွန်တော်ဟုတ်ကဲ့
တခါမြစ်ကြီးနားမြို့ကနေလာခဲ့တဲ့ Sister Cece Teresa ကလည်းခရစ်တော်ရဲ့ကိုယ်စလဲရောက်လာတဲ့အတွက်ပျော်ရွှင်ရတယ်လို့ပြောပါတယ်
။ဝမ်းသာတဲ့ဂုဏ်ယူတယ်ဘုရားကိုလည်းကျေးဇူးတင်တယ်။နောက်မှတကယ်ဒ ကျွန်တော်တို့ကက်သလစ်အသင်းတော်ရဲ့ရိုမန်ကက်သလစ်အသင်းတော်ရဲ့အဖေကြီးရောက်လာတယ်ဆိုတော့ဟိုစိတ်ထဲမှာညံပြောဘုရားသခင်ကိုတွေ့တယ်လို့ပဲပေါ့နော်ခင်ခရစ်တော်ရဲ့ကိုယ်စီလည်းရောက်လာတယ်ဆိုတော့ပြောတယ်ဒါကြောင့်မို့ဟိုညစ်နာနေတကူတကလာခင်ချင်းဖြစ်ပါတယ
်ရန်ကုန်မြို့စမ်းကြောင်းမြို့နယ်မှာနေတဲ့ဒေါခင်ညိုညိုကတော့ပိုယဟမ်းမင်းကြီးရဲ့ခီးစဉ်ကနေပို့ပြီးတော့မြန်မာနိုင်ငံငြိမ်းချမ်းလာဖို့မျှော်လင့်နေပါတယ
်ဒီကတော့သူကငြိမ်းချမ်းတဲ့ချစ်ချင်းမေတ္တာတွေလာတဲ့အတွက်ကြောင့်မလို့အားလုံးရဲ့ဘာသာပေါင်းစုံသဟဆာဒဖြစ်ပြီးဒီပမာပြည်မှာတိုးတက်ပြီးတယောက်နဲ့တယောက်ချစ်ချင်းနေနိုင်ကြလိမ့်မယ်လို့ကျမတို့မျှော်လင့်ပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းကနေအစ္စလမ်ဘာသာဝင်သိမ်းတဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားခဲ့ကြပြီးလူသားချင်းစာနာကြဖြစ်ရကြီးတစ်ခုအဖြစ်နိုင်ငံတကာကဖော်ပြပြောဆိုနေချိန်မှာပိုယဟမ်းမင်းကြီး Francis မြန်မာနိုင်ငံကိုရောက်လာတာဖြစ်ပါတယ်ဒုက္ခရောက်နေသူတွေလူနည်းစုတွေလူမှုအတိုင်းအဝိုင်းကနေချင်းခံထားရသူတွေကိုပိုယဟမ်းမင်းကြီးစာနာတနာလေးရှိပြီးတော့သူတို့အရေးအတွက်ထုတ်ဖော်ပြောလေရှိပါတယ်ရိုဟင်ဂျာလို့သူတို့ကိုသူတို့ခေါ်ဆိုတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေအတွက်ဆူတောင်းပေးကြဖို့အတွက်လဲပိုယဟမ်းမင်းကြီးတိုက်တွန်းခဲ့ပူပါတယ် Peace and Love ငြိမ်းချမ်းမှုနဲ့ချစ်ချင်းမြတ်တာဆိုတဲ့သတင်းစကားနဲ့အတူမြန်မာနိုင်ငံကိုရောက်လာတဲ့ပိုယဟမ်းမင်းကြီး Francis အနေနဲ့သမရဦးထင်ကျော်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့နဲ့နေပြည်တော်မှာနတ်ဖန်တွေ့ဆုံတဲ့အခါရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေကိုလည်းထည့်သွင်းဆွေးနွေးလိုက်မယ်လို့မျှော်လင့်ရပါတယ်။ပိုယဟမ်းမင်းကြီးရောက်လာတဲ့ပထမနေ့ဖြစ်တဲ့ဒီနေ့မှာပဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ရန်ကုန်ဂိုင်းချုပ်ဆရာတော်ကြီးရဲ့နေအိမ်မှာတွေ့ဆုံပါတယ်။တွေ့ဆုံစဉ်မှာဘာတွေဆွေးနွေးသလဲဆိုတာအသေးစိတ်တော့မသိရသေးပါဘူး။ပိုယဟမ်းမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်မှာအထူးခြားဆုံးဖြစ်မှာကတော့နိုဝင်ဘာ29ရက်နေ့ကျရင်ရန်ကုန်ကြိုက်ကစံကွင်းမှာအများပြည်သူနဲ့အတူပိုယဟမ်းမင်းကြီးဦးဆောင်ပြုလုပ်မဲ့ဝိပုစုတောင်းပွဲဖြစ်ပါတယ်။အဲ့ဒီပွဲကိုလူပေါင်း3000ကျော်လာရောက်မယ်လို့ CBCM ကမျှော်လင့်ထားပါတယ်။နိုဝင်ဘာ30ရက်နေ့မြန်မာနိုင်ငံကမပြန်ခင်လေစိန့်မယ်ရီစ်ကက်သီဒရယ်မှာလူငယ်တွေနဲ့တွေ့ဆုံပြီးတော့စုတောင်းပွဲပြုလုပ်မှာဖြစ်ပါတယ်ရှင်။
ကက်သလစ်ဘာသာဝင်တွေရဲ့လေးစားကြည်ညိုအလေးမြတ်ထားသူပိုယဟမ်းမင်းကြီးမြန်မာနိုင်ငံကိုရောက်ရှိနေပါပြီ။ပိုယဟမ်းမင်းကြီးတဦးအနေနဲ့မြန်မာနိုင်ငံကိုကြွားရောက်လာတာဒါပထမဆုံးအကြိမ်သမိုင်းဝင်ဖြစ်ရလို့ဆိုနိုင်ပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းနေတဲ့ရသားဆူရနဲ့ဗာတီကန်ကြားဆက်ဆံရေးနှွေးထွေးမှုပြရောက်ဖြစ်တယ်လို့ပဲမြန်မာနိုင်ငံတွင်ဘာသာပေါင်းစုံချစ်ကြည်ရေးညီညာရေးတွေအတွက်ထိရောက်တဲ့သတင်းစကားဖြစ်မယ်လို့လည်းယူဆမှုတွေကရှိပါတယ်။သရရှင်တွေရဲ့အမြင်ယူဆကိုလည်းသိလိုပါတယ်။ဒါကြောင့်မို့လို့လာမယ့်အင်ကာနီညဒဲအလီလိုက်အစီအစဉ်မှာတော့ပိုယဟမ်းမင်းကြီးရဲ့ခီးစဉ်ဟာမြန်မာနိုင်ငံရဲ့ညီညာရေးနဲ့ဘာသာပေါင်းစုံချစ်ခင်တင်မြတ်မှုဖြစ်ဖို့ဘလောက်ထိအထောက်ပံ့ဖြစ်စေမလဲဆိုတာကိုဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးမိများလို့တဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒဲရဲ့ဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ယူဆမိကွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923829994ဖြစ်ပါတယ်။email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ်သရရှင်တို့ကိုကျေးဇူးပါတယ်ခင
်ဗျာ။မနက်ဖြန်အင်္ဂါနေ့ည9:00နာရီတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်ကြောင်းနာစဉ်ကြည့်အောင်ပါ။နိုင်ငံတော်အထိုင်ပင်ကပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာမကြာမီရက်အတွင်းမှာတရုတ်အစိုးရရဲ့ဖိတ်ကြားချက်အရပီကင်းမြို့ကိုချစ်ကြည်ရခီးတော်ရောက်ဖို့ရှိကြောင်းဒီကနေ့သတင်းထုတ်ပြန်ပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့တရုတ်ခီးစဉ်ပြီးမှချက်ချင်းဆိုသလိုနိုင်ငံတော်အထိုင်ပင်ကပုဂ္ဂိုလ်ရဲ့ခီးစဉ်ကိုထုတ်ပြန်လိုက်တဲ့အပေါ်နိုင်ငံရေးသုံးသပ်သူတွေကြားမှာအလေးထားမှုတွေမြင့်တက်စေခဲ့ပါတယ်။ဒီခီးစဉ်မှာအဓိကဘာတွေဆွေးနွေးပွဲရှိတယ်လဲဆိုတာကို VOA မြန်မာပိုင်းရဲ့သတင်းထောက်ကုမိုးစောကအခုလိုတင်ပြထားပါတယ်။
ဟုတ်ကဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာတရုတ်အစိုးရရဲ့ဖိတ်ကြားချက်အရပီကင်းမြို့မှာကျင်းပမဲ့တရုတ်ကွန်မြူနတီပါတီနဲ့ပြည်ပနိုင်ငံရေးပါတီတွေရဲ့ကြားအစင်းမြင့်ခေါင်းဆောင်တွေဆွေးနွေးပွဲကိုတက်ရောက်ဖို့နဲ့နိုင်ငံချစ်ကြည်ရေးမြင့်တင်ဖို့အတွက်အလုပ်သဘောချစ်ကြည်ရေးခီးကိုမကြာမီကာလမှာတွားရောက်မှာဖြစ်ကြောင်းဒီနေ့သတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီလ21ရက်နေ့ကလည်းတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဦးဆောင်တဲ့တက်မတော်ချစ်ကြည်ရေးကိုယ်စားလှယ်အဖွဲ့ဟာတရုတ်နိုင်ငံကိုတွားရောက်ခဲ့ပြီးတရုတ်နိုင်ငံတမရရှီကျင်းပင်နဲ့တွေ့ဆုံခဲ့သလိုတရုတ်ထိပ်သီးစစ်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံတရုတ်ပြည်ကိုတွားရောက်မဲ့ခီးစဉ်ကိုတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်မြန်မာနိုင်ငံကိုပြန်လည်ရောက်ရှိပြီးနောက်တရက်မှာထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးဗမာပြည်ကွန်မြူနတီပါတီရဲ့ပြောရေးဆိုခွင့်ရှိသူရဲဘော်ဖို့တန်ချောင်းကအခုလိုသုံးသပ်ပြောဆိုပါတယ်
။ကျွန်တော်မြင်နေတာကတော့ဗျာသူတို့တရုတ်ပြည်ကဗမာပြည်ဒီကောင်းဆောင်ပိုင်းကိုအနားလည်ဆုံးလူလူပြောရမယ်လို့ထင်တယ်။ဗမာပြည်ရဲ့အခြေအနေတွေသူတို့အသိဆုံးပဲ။အဲ့ဒါအပြင်ဒီနေ့အခါကာလမှာသူတို့ရဲ့ဒီ ဇုံနယ်တစ်ခုလမ်းညံတော့ကြောင်းဆိုတာအစီမံကိန်းရဗမာပြည်ကိုလည်းအင်္ဂလာအယုံဆက်နေခြင်းအဲ့လိုခါမှာသူတို့တိုက်ပြည်အတွက်လိုအပ်တဲ့ဟာတွေကိုအကောင်အထည်ဖော်နိုင်ဖို့အတွက်ဗမာပြည်နဲ့ရင်းနှီးအောင်အတင်းတွန့်လုပ်နေရလို့ထင်တယ်
နိုင်ငံတော်အတိုင်ပင်ခံရဲ့ခီးစဉ်အတွင်းမှာကျောင်းနိုင်ငံဘက်က One Road One Belt ခေါ်ကစ်တဲ့ပိုးလမ်းမစီမံကိန်းပြင်လက်ရှိမြန်မာအစိုးရပေါ်နိုင်ငံတကာကဖိအားပေးနေတဲ့ရခိုင်အရေးအရှင်းမြောက်နယ်စပ်ဒေသငင်းချဲရေးနဲ့မြစ်ဆုံရေကာတာစီမံကိန်းအရေးတွေထက်သွင်းဆွေးနွေးနိုင်ကြောင်းလည်းသုံးသပ်ပါတယ်မြစ်ဆုံရေကာတာစီမံကိန်းနဲ့ပတ်သက်လို့ဆွေးနွေးပွဲရှိကြောင်းကိုရဲဘော်ဖိုတန်ချောင်းကအခုလိုဆက်ပြောပါတယ
်မြစ်ဆုံကိစ္စနဲ့ပတ်သက်လို့တရုတ်ကတို့ရင်းနှီးနှုတ်နာထားတဲ့ဟာလည်းအများကြီးအဲ့တော့သူအဲ့ဒါကိုဗမာပြည်ဘက်ကယတိပြမဖြစ်မချင်းသူကအတင်းလာသမျှလူတိုက်တွန်းနေဦးမှာပဲလို့ကျွန်တော်တို့အဲ့လိုပဲထင်တယ်ဒီဘက်ထဲမှာတော့သူတို့ကျွန်တော်တရုတ်နေဆက်ရှိတဲ့ကုန်တွေကြီးအရသာတွေဆက်ကြတာတော့အဲ့ဒီကိစ္စကိုသူတို့ညှို့လင်းညှက်ထားတော့မယ်ဆိုတဲ့သဘောမျိုးပဲ
တရုတ်မြန်မာဆက်ဆံရေးဆောင်ပါတွေရေးသားတဲ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းတီဘောကမြစ်ဆုံရေးနဲ့ပတ်သက်ပြီးဖြစ်လာနိုင်တဲ့အလားအလာကိုအခုလိုတုံ့တက်ပါတယ
်ကျွန်တော်တို့နိုင်ငံကလည်းရင်းမြုံနံမှုတွေမဝင်နဲ့အထက်မှာအလက်စစ်တာအလုံးလောက်လောက်မရှိတာကအကြောင်းအချက်တစ်ခုဖြစ်တယ်အဲ့တော့ဒီပြဿနာကအရင်ဆိုရလက်ထက်မှာပြည်သူလူထုကဝိုင်းဝန်းဆန့်ကျင်ကြတယ်ဆိုတာမှာအကြောင်းအချက်တစ်ချက်ကအရင်စစ်အစိုးရကိုပြည်သူလူထုကယုံကြည်မရှိဘူးဆိုဒီနိုင်ငံရဲ့တရားသာတာကိုဒီပေါ်ပေါ်နဲ့ရောင်းလိုက်တယ်ဆိုတဲ့အမြင်လည်းရှိတာပေါ့အဲ့တော့ဒေါက်ဆန်းစုကြည်အနေနဲ့ဒီဟာကိုကျွန်တော်တို့စာချုပ်ကိုပြန်ပြီးတော့ပြင်ဆင်ပြီးတော့ချုပ်ဆိုတာပဲဖြစ်စေအကျိုးမြတ်ခွဲဝေမှုကိုပြန်ပြင်ဆင်တာပဲဖြစ်စေကို့အတွက်လည်းအဆင်ပြေသူ့အတွက်လည်းအဆင်ပြေတဲ့ဟာမျိုးတစ်ခုခုတော့အပြောင်းလဲလုပ်ပြီးဆက်လုပ်လိမ့်မယ်လို့ကျွန်တော်အဲ့လိုသုံးသပ်မိပါတယ
်ဒီကနေ့ထုတ်တက်မရော်ပိုင်းမြောက်ရီသတင်းစာမှာတော့တက်မရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကကျောင်းနိုင်ငံတက်မရာနဲ့တွဲဆုံစင်မှာ Three Gorge Dam မြစ်ချင်းသုံးသွယ်ရေကာတာတည်ဆောက်မှုနဲ့ပတ်သက်ပြီးချီချူးပြောဆိုခဲ့တဲ့အချက်တွေကိုထက်သွင်းဖော်ပြထားသလိုမြစ်ချင်းသုံးသွယ်ရေကာတာဓာတ်ပုံတွေကိုပါဖော်ပြထားပါတယ်
ကိုမိုးစောတင်ပြတော်ရပါရှင် VOA မြန်မာပိုင်းရဲ့တင်လာနေညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတစ်ဆက်တည်းရခိုင်နဲ့ချင်းပြည်နယ်ရင်းကတိုက်ပွဲသတင်းပဲဆက်ရအောင်ပါရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတိလဆမ်းမိုင်းကနေဒီကနေ့ထိရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဒေသတွေမှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတယ်လို့ဒီရက်ပိုင်းတိုက်ပွဲတွေကြောင့်ပလက်ဝမြို့နယ်ကထောင်းနဲ့ချီတဲ့ကျေးရွာသားတွေဟာအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ထက်ကိုထွက်ပြေးတင်ရှောင်ခဲ့ရပါတယ်နှစ်ဖက်ဖြစ်ပွားနေတဲ့တိုက်ပွဲရဲ့နောက်ဆုံးအခြေအနေကိုတော့ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကုန်းအင်ကနေအခုလိုသတင်းပေးပို့ထားပါတယ်ရှင်
လူဝင်ပါလဆန်းကလေးတိုက်ပွဲဖြစ်ပွားနေတဲ့မြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ဟာဒီကနေ့မှလည်းချင်းပြည်နယ်ပလက်ဝါမြို့နယ်နဲ့အိန္ဒိယမြန်မာဘင်္ဂလားဒေ့နယ်စပ်သတိကန်ဒီတာမှာတိုက်ပွဲဖြစ်ပွားနေစေလို့ရခိုင်တပ်မတော်ပြန်ကြားရေးရာရှိခိုင်တုကကခုလိုပြောပါတယ
်ဒီပလက်ဝါမြို့နယ်ဆက်မှာတော့တိုက်ပွဲကပိုပြီးတော့ပြင်းထန်လာတယ်ဒီနေ့မှလည်းပဲသတိကန်ဒီတာကနော်ဒီနယ်စပ်ဖက်နိုင်ငံနယ်စပ်သတိကန်ဒါပဲချမ်းမှာလေတော်တော်တိုက်ပွဲကပြင်းထန်နေတယ်လေရောညတော့ဖြစ်နေတယ်အခုဒီမဲဝါရွာရဲ့အောက်ဘက်ပေါ့ဒီကောင်ကလည်းတော်တော်လေးပြင်းထန်တာဖြစ်နေတယ်အခုဒီကလေးဆောင်တစ်ချောင်းလုံးကတော့တပိုးတုံလို့ပြောလို့ရတယ်။ဒီနေ့ကတော့ဒီမစစ်ဆောင်ရင်းနဲ့မှာဒီဟယ်လီကော်ပတာမစီးရနေမကျင်းတိုင်းတိုင်းလာပြီးတော့ပြစ်သွားတယ
်။နိုဝင်ဘာလ25 26ရက်နေ့မှာဖြစ်ပွားခဲ့တဲ့အိန္ဒိယမြန်မာဘင်္ဂလားသတိကနေစာတိုက်ပွဲတွင်မှာဒေသခံချင်းပြည်သူဆောင်ကျော်ဟာအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ထဲကိုထွက်ပြေးသိမ်းရှောင်ခဲ့ရတယ်လို့ဂိုင်တုခကဆိုပါတယ်။မီဆိုရန်တောင်ပိုင်းတောင်တလိုင်မြို့နယ်ဘက်ကိုထွက်ပြေးလာကြတဲ့ချင်းပြည်သူစစ်ဘေးရှောင်တွေကိုမီဆိုရန်ဆိုရအနေနဲ့ကူညီဆောက်ရှောက်ထားတယ်လို့ခွန်နုတုံချင်းသတင်းဌာနအက်ဒီတာဆလိုင်းရောဘတ်ကပြောပါတယ
်ဒီ AA နဲ့မြန်မာဆိုရတပ်မတော်တိုက်ပွဲကြောင့်ချင်းပြည်နယ်မြန်မာဘက်ကဒီတပ်ခံတွေမီဆိုရန်ဘက်ကိုဒါထွက်ပြေးလာတာခုဆိုရင်အယောက်1000ထဲမှ140ရှိပြီးဆိုပြီးတော့မီဆိုရန်ဒီချေးဝင်ကြီးဖူအာလာဇီလီယာနာဂါမီသူပြောတယ်ဆိုပြီးတော့မီဆိုရန်ရဲ့သတင်းဌာနတွေမှာဟိုပေါ်ပြတယ်ပေါ့လေဘယ်လိုနဲ့နေဆက်တော့ကြမှာပေါ့မီဆိုရန်တောင်ပိုင်းဒီလုံတိုက်ခင်မှာသူတို့ဒီချုပ်ပြလာကြတာပေါ့လေမီဆိုရမ်အစိုးရအနေနဲ့သူတို့ကိုကိုယ်ကြီးစောင့်ရှောက်မှုတွေလုပ်နေတယ်လုံလုံဆုံဆုံနေထိုင်ဖို့ကိုယ်ကြီးပတ်ပုံမှုတွေကိုလုပ်နေတယ်
တိုက်ပွဲဖြစ်ပွားခဲ့တဲ့မြေဝကျေးရွာဘဂဝရွာစက်တင်ဝရွာအုံဒီဝရွာရွာသားထောင်ကျော်ကနေအိန္ဒိယနိုင်ငံမီဆိုရမ်ပြည်နယ်ထက်ကိုဆက်ပြီးသိမ်းရှောင်ခဲ့တာပါနိုဝင်ဘာလ၁ရက်နေ့ကနေဒီကနေ့ထိဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်ပလက်ဝမြို့နယ်ဒေသခံတွေကလည်းချင်းလဝကျေးရွာဘက်မှာထွက်ပြေးသိမ်းရှောင်လေရပါတယ်ဒီရှင်ဒီကတော့ဒုက္ခသည်စခန်းကိုကူရန်တွားရောက်ခဲ့သူဆလိုင်းကျော်မိုးကခုလိုပြောပါတယ
်ဒီဒုက္ခသည်ကအဲ့ဒီဆိတ်ရှင်းလောင်းကကျေးရွာကဒီတနင်္ဂနွေနေ့64မိုင်လောက်ဝေးတယ်ဆိုတော့ဖြစ်တဲ့နေရာကဆိတ်ရှင်းလောင်းကကျေးရွာနဲ့6မိုင်လောက်ဝေးတဲ့ကုန်ပြင်းရွာဆိုရှိတယ်အဲ့ဒီမှာတိုက်ပွဲဖြစ်တာပေါ့မြန်မာတပ်မတော်နဲ့အေးနဲ့ပေါ့နော်ဒုက္ခသည်ကအားလုံးမဟုတ်ဘူး144ယောက်လောက်ရှိတယ်ကြာဒီနယ်ဆိုးရနေရောအလုပ်ရှင်တွေကတွားပြီးတော့ဆက်နေကြတော့ဖြစ်ကြတာပေါ့နော
်နိုဝင်ဘာလ3ရက်နေ့ဒီကနေ့ထိတိုက်ပွဲကျင်းတရာလောက်ဖြစ်ပွားခဲ့တယ်လို့တိုက်ပွဲကြောင့်နှစ်ဖက်စီးကိုက်မှုတွေရှိနေခဲ့တယ်လို့ ရခိုင်တမတော်ပြန်ကြားရေးရာရှိခိုင်ဒုက္ခကအခုလိုဆက်ပြောပါရစေ
။ဒီနိုဝင်ဘာလတရနေ့ကနေเนาะအဲ့ဒီနိုဝင်ဘာလ26ရက်ပေါ့ဒီတက်ကွေးအကျင်ကြီးကတရားလောက်ရှိတော့ကြီးရ။ဟုတ်ခုကကြားဆုံးမှုအချိန်နေကြတော့เนาะဒီဗမာစစ်တပ်ကနေညာနဲ့ရှိပြီးလို့ရှိတယ်။ကျွန်တော်တို့ကကြတော့ကြားဆုံးတာတော့တော်ရရှိတယ်ဗျ။ဒီကကြံရတာတွေရှိတယ်
။နိုဝင်ဘာလစံကန်နဲ့ခုထိဖြစ်ပွားနေတဲ့ရခိုင်တမတော်နဲ့မြန်မာတမတော်တို့စိုက်ပွဲတွင်ဒေသခံရွာသားတွေကလည်းထိခိုက်ဒိဆုံးမှုလူခုရေးချိုးဖောက်ခံရမှုတွေရှိနေသလိုတိုက်ပွဲကြောင့်စစ်ပြေးဒုက္ခသည်ရေးဟာလည်းနေရရင်းကိုပြန်ဖို့ခက်ခဲနေတဲ့အနေအထားမှာရှိနေပါတယ်။လက်ရှိမှာချင်းမြစ်နယ်ပလောင်ဝါမြို့နယ်တွင်မြမသမတော်ကလည်းစီရင်အားတိုးချက်ချထားပြီးထိုးစစ်တွေပုံမှုပြုလုပ်နေတာကြောင့်တိုက်ပွဲဆက်လက်ပြင်းထန်အုံးမဲ့အခြေအနေမှာရှိနေပါတယ်။2015ခုနှစ်မတ်လနဲ့ဧပြီလကနေစတင်လာခဲ့တဲ့ရခိုင်သမတော်နဲ့မြမသမတော်တို့ကြားတိုက်ပွဲတွေဟာချင်းမြစ်နယ်ပလောင်ဝါနဲ့ရခိုင်ပြည်နယ်ဆက်ကြောက်တော်ဗုဒ္ဓတော်မြို့နယ်စီဖြစ်ပွားလာခဲ့ပါတယ်။ရခိုင်တမတော်ဟာလက်ရှိမြန်မာဆွေရနဲ့စစ်ရေးသိမ်းမှနေဆဲဖြစ်သလို UWSA ဝပြည်သွေးစည်းညီညွတ်ရေးအဖွဲ့ဥဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FENCC ဖွဲ့ဝင်လည်းဖြစ်ပါတယ်။အခုရက်ပိုင်းတွင်ရခိုင်နဲ့ချင်းမြစ်နယ်ဆွဲမှာဖြစ်ပွားနေတဲ့တိုက်ပွဲသတင်းတွေနဲ့ပတ်သက်လို့မြန်မာတမတော်ဘက်ကသဆုံးသေးရာအသေးစိတ်ထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။ရိုဟင်ဂျာရေးကိစ္စနဲ့ပတ်သက်ပြီးရခိုင်ပြည်နယ်တွင်းကစစ်ဆင်ရေးတွေကိုရပ်တန့်ထားဖို့ဆိုပြီးတော့လည်းနိုင်ငံတကာအိန္ဒိချင်းသရုတ်နိုင်ငံကပါမြန်မာဆွေရကိုတိုက်တွန်းထားပါတယ်ခင်ဗျာ။
နိုင်ငံအိမ်စုံစမ်းမင်းများတင်ပြသွားတာပါအခုထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ညနေခင်းရေဒီယိုအစီအစဉ်ပြီးပြီချင်ပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ 9:00 AM-9:00 AM ခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ Asia Set 7 Juro ကနေဖန်ယူကြည့်ရှုနိုင်ပါတယ် VOA ကနေ Idiom 3အင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလိုဗီဒီယိုအစီအစဉ်ဖြစ်နေတဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့တစ်မိနစ်စာအင်္ဂလိပ်စာနဲ့မချေးမော်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ပါတယ်ရှင်အခုတော့ကြန့်ရှင်နေတဲ့အချိန်တွင်နောက်ဆုံးရသတင်းချင်းချက်ကိုကိုအောင်ကပြောပြပေးပါဦ
း။ပေါ်ယမ်းမင်းကြီး Francis Dignin နေ့လည်ပိုင်းကရန်ကုန်မြို့ကိုရောက်ရှိလာတာမှာလူထုကကျူးစွနှုတ်ဆက်ခဲ့ကြပါရယ်။လေးရကြခီးစဉ်ဖြစ်မြန်မာနိုင်ငံကိုရောက်လာတဲ့ပေါ်ယမ်းမင်းကြီးကိုလေးစိမ့်နဲ့ပေါ်ယမ်းမင်းကြီးတက်ကုန်မဲ့ရန်ကုန်ဂန်းချုပ်ဆရာတော်ကြီးလည်းဖြစ်ကာဒီနယ်ယဟန်အမတ်လည်းဖြစ်တဲ့ Charles Monbeau ရဲ့တင်ယူလမ်းကနေရှိသွားရလမ်းတစ်လျှောက်မှာတိုင်းရင်းသားဝတ်စုံတွေဝတ်ဆင်ထားကြသူတွေအတီးအမုတ်တွေမြန်မာနဲ့အဖြူနဲ့ဝါယောင်ဗာတီကန်အလိုင်းငယ်လေးတွေဝေယမ်းပြီးတော့တောင်းနဲ့ချီတဲ့လူထုကကျူးစွခဲ့ကြပါရယ်။မြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေမကြခင်သူတို့နေရက်ကိုဘေးကင်းကင်းနဲ့ပြန်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းတနင်္ဂနွေနေ့က Cox's Bazar ခရိုင်ဘလူးခါလီဒုက္ခသည်စခန်းကိုတက်ရောက်ခဲ့တဲ့ဘင်္ဂလားဒေ့ရှ်သမ္မတ Abdul Hamid ကပြောပါရယ်ဒီစခန်းထဲမှာနေထိုင်သူတွေဟာသူတစ်ပါးကိုထိခိုက်အောင်တိုက်ခိုက်မဲ့သူတွေမဟုတ်မဲ့ပြင်ဒီမြန်မာနိုင်ငံနဲ့သဘောတူညီချက်ရဖို့အချိန်ယူရအောင်မှဖြစ်ပေမဲ့အကောင်းမျှော်လင့်ပါရယ်အခြေအနေတွေတဖြည်းဖြည်းတိုးတက်လာမှုရှိပါတယ်လို့သမ္မတ Abdul Hamid ကပြောသွားပါရယ်ပါကစ္စတန်နိုင်ငံမှာအစ္စလာမစ်အဖွဲ့တွေရဲ့သုံးဘက်ကြားကန့်ကွက်ဆန္ဒပြမှုတွေပပောက်ခဲ့ပြီးတဲ့နောက်ပြည်အောင်စုအစိုးရတရားရေးဝန်ကြီးယာရုကနေနှုတ်ထွက်သွားပါရယ်ဆန္ဒပြပွဲတွေကြောင့်မြို့တော်အစ္စလာမဘတ်နဲ့တခြားမြို့တွေကိုဆက်သွယ်တဲ့လမ်းမကြီးတွေပိတ်ဆို့ကုန်ခဲ့ပါတယ်။စနေနေ့ကတော့နေရာနှက်မှာအုပ်စုလိုက်ဆန္ဒပြကြတဲ့လူအကြီးကိုရဲတပ်ဖွဲ့ကဖြိုခွင်းဖို့ကြိုးစားခဲ့တဲ့အချိန်မှာအကြမ်းဖက်တဲ့အခြေအနေထိရောက်သွားပြီးတော့လုံခြုံရေးတပ်ဖွဲ့ဝင်တရားကျော်နဲ့ဆန္ဒပြသူဒါဇင်ပေါင်းများစွာထိခိုက်ဒဏ်ရာရခဲ့ကြပါတယ်။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းကအမြင့်ဆုံးမီးတောင်ကနေလှုပ်ရှားမှုတွေရှိနေပြီးတော့မီးခိုးနဲ့ပြာတွေလည်းထွက်နေတာကြောင့်ဘာလီကျွန်းကိုလာရောက်လည်ပတ်သူတွေအတွက်တာဝန်ရှိသူတွေကဒီမီးတောင် NDA 3ပေးချက်ကိုတဆင့်ထပ်တူလိုက်ပါတယ်မီးတောင်ချော်ရီကြောင့်မြေပြုံမှုမီးတောင်ကအပြည့်စီးတွေနဲ့ရေတွေကြောင့်တောင်စွန်းတစ်လျှောက်ရှင်စီကြောင်းကြီးလည်းဖြစ်နေပါတယ်လူရှားမှုတွေရှိလာတဲ့မီးတောင်တစ်ဝိုက်ကို NDA ဇုံဖြစ်တာဝန်ရှိသူတွေကဒီ10ကီလိုမီတာထိတိုးချဲ့သတ်မှတ်ထားပြီးမီးတောင်နားမှာနေတဲ့လူပေါင်း3000လောက်ထိဘေးလွတ်ရာရွှေ့ပြောင်းနိုင်ဖို့လည်းပြင်ဆင်နေကြပါတယ်
တဲ့ရင်အချင်းချက်ကိုကိုအောင်ကကြီးညာပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လုပ်ရင်မူကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nash One Kelly ဖြစ်ပါတယ် View American အသံညာဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00 AM-10:00 AM အထိလိုင်းဒိုမီတာ24 kHz 11.33ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ57 kHz 599တို့ကနေတည်းထုတ်လင်းပေးသွားအောင်ပါပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင် View Echo နားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမအနင်္ဂလာပါ
This program has come to you from the Voice of America, Washington.